ညာကြပါဗျာ American ပြည်တော်စုကိုရှင်းလင်းစီမျိုးရောဒီ American တန်ကနေအောက်တိုဘာ17ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဒိုင်နိုမီတာ31 32 51နဲ့ဒိုင်နိုမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆန်ွင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကွာရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဒီနေ့မှာ 38.2 သန်းနဲ့တည်ဆုံးသူ 1 သန်းကျော်သွားပြီဖြစ်တယ်လို့ဂျွန်ဆော့ကင်တက်ကပြောလိုက်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံသူ 9.8 သန်းကျော်နဲ့တည်ဆုံးသူ 2,400 ကျော်ရှိပြီးကွာရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယနိုင်ငံကတော့ကူးစက်သူ 9 သန်းကျော်နဲ့ဒုတိယအများဆုံးဖြစ်နေပြီးတော့ဘရာဇီးလ်နိုင်ငံကတော့ကူးစက်သူ 5 သန်းကျော်နဲ့တတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြန်ဘရာဇီးလ်နိုင်ငံမှာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ခွဲကျော်သွားပြီဖြစ်တယ်လို့ဘရာဇီးလ်ကျန်းမာရေးဝန်ကြီးဌာနကမနေ့ကပြောပါတယ်။ဒါကြောင့်ဘရာဇီးလ်နိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာသေဆုံးမှုဒုတိယအများဆုံးနိုင်ငံဖြစ်လာနေပါတယ်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူဦးရေဟာဒီနေ့မှ9သန်းကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းအိန္ဒိယနိုင်ငံမှာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ9400ကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြန်ဒီနေ့မှနောက်ထပ်သေဆုံးသူ918ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာလည်း 38,334 ယောက်ရှိသွားပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်ကူးစက်သူ 4,499 ယောက်နဲ့သေဆုံးသူ89ယောက်ရှိခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့နောက်ပိုင်းအင်ဒိုနီးရှားနိုင်ငံမှာ COVID-19 ကြောင့်နေ့စဉ်သေဆုံးမှုတွေထဲမှာအနည်းဆုံးဖြစ်တယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်အင်ဒိုနီးရှားနိုင်ငံမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ33,300ကျော်နဲ့တည်ဆုံးသူ 11,144 ယောက်ရှိသွားပြီဖြစ်ပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေနဲ့အနီးကထိတွေ့ဆက်ဆံထားတဲ့သူတွေဟာဗိုင်းရပ်ရှိမရှိစမ်းသပ်မှုမလုပ်ဘူးဆိုရင်21ရက်ကြာသီးသန့်ခွဲနေရမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူတွေနဲ့အနီးကရှိနေတဲ့သူတွေဟာ17ရက်မြောက်နေ့မှာဗိုင်းရပ်ရှိမရှိမစစ်ဆေးဘူးဆိုရင်နောက်ထပ်10ရက်ထပ်တိုးသွားမှာဖြစ်ပြီးဒီနေ့တနင်္ဂနွေနေ့ညကစတင်မယ်လို့ပြည်내အစိုးရကကြေညာလိုက်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမနေ့စနေနေ့ကတော့အင်ပီရိုမှာလူလူတွေးဆုံပွဲတရက်ကိုကျင်းပပြုလုပ်ခဲ့ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံလိုက်ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ပြုလုပ်တဲ့လူလူတွေးဆုံပွဲဖြစ်ပြီးတော့သမ္မတထရမ့်ကတော့အင်ပီရိုတောင်ဘက်ဝရန္ဒါကနေတက်ရောက်လာတဲ့သူတွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်
။ First of all, I'm feeling great. I don't know about you. How's everyone feeling? Good.
ပထမဆုံးအနေနဲ့ကျွန်တော်နေလို့ကောင်းတယ်ဆိုတာပြောချင်ပါတယ်ခင်ဗျားတို့ကိုအခုလိုကြိုဆိုရတာကိုလည်းဂုဏ်ယူပါတယ်ဒါကတရားဥပဒေစိုးမိုးရေးအာဏာပိုင်တွေကိုထောက်ခံတဲ့အနေနဲ့လုပ်တဲ့အင်မီရိုကိုငင်းညမ်းစွာဆန္ဒပြပွဲလို့ခေါ်ပါတယ်ကျွန်တော်တို့ရဲ့ African American တွေ Spain တွေဘွားတွေကိုလည်းကျေးဇူးတင်ပြီးကျွန်တော်တို့အတွက်ဆူတောင်းပေးခဲ့သူတွေအားလုံးကိုလည်းကျေးဇူးတင်တယ်လို့သမ္မတထရမ့်ကပြောတော့တာပါဒီအခမ်းအနားကိုတက်ရောက်လာတဲ့သူတွေအနေနဲ့နှာခေါင်းစည်းတွေတက်ဖို့လိုအပ်ပြီးတော့အင်မီရိုတွင်းကိုမဝင်ခင်မှာလဲအပူချိန်တိုင်းတာတွေမေးခွန်းတွေကိုဖြေဆူရတာတွေလုပ်ခဲ့ရပြီးတော့တယောက်နဲ့တယောက်ကတ်ခွာခွာနေကြဖို့ကိုလည်းညွှန်ကြားခဲ့ပါတယ်။အဲ့နောက်နိုင်ပိုင်းအကြာမှာပဲသမ္မတထရမ့်ရဲ့ဆရာဝန်ဒေါက်တာရှွန်ကွန်လီကစနေနေ့မနက်ပိုင်းကကိုဗစ် -19 ရှိမရှိစမ်းသပ်မှုအရာသမ္မတထရမ့်ဟာတခြားသူတွေကိုရောဂါမကူးစက်စေနိုင်တော့ပဲရောဂါသက်သာပျောက်ကင်းသွားပြီဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။ဒီနေ့အော်တိုဘာ17ရက်နေ့ဟာအပြည်ပြည်ဆိုင်ရာမိန်းကလေးများနေ့ဖြစ်ပါတယ်။အခုလိုကမ္ဘာတစ်ဝှမ်းမှာ COVID-19 ကာယရောဂါကြောက်ရောင်နေတာနဲ့စီးပွားရေးကျဆင်းမှုတွေရှိနေတဲ့နှစ်အတွင်းမှာမိန်းကလေးတွေအတွက်စိန်ခေါ်မှုတွေကိုပို့ပြီးတော့ဖြစ်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်ပို့ပြီးတော့ဆိုးရွားစေခဲ့တယ်လို့လည်းပြောပါတယ်။ဒီထဲမှာပညာရေးအရွယ်မရောက်သေးခင်အိမ်အောင်ချထားမှုအိမ်တွင်းကြမ်းဖက်မှုနဲ့စီးပွားရေးဆရာတွေပါဝင်တယ်လို့ပြောပါတယ်။ရှင်းနေကြရင်ကမ္ဘာပေါ်ကအမျိုးသမီးနဲ့မိန်းကလေး435သန်းလောက်ရဲ့ဝင်ငွေဟာတစ်နှစ်ကိုအမေရိကန်ဒေါ်လာ1ဒေါ်လာနဲ့ပြား90ထက်နည်းမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့အပြည်ပြည်ဆိုင်ရာမိန်းကလေးများနေ့အထိမ်းအမှတ်အင်တာနက်ဆာမျက်နှာကဖော်ပြလိုက်ပါတယ်။ဒါပြင်ဒီထဲမှာ48သန်းကကိုဗစ် -19 ကာယရောဂါကြောင့်ဆင်းရဲမွေးတည်မှုဌာန်ကိုခံကြရမှာဖြစ်တယ်လို့လည်းပြောပါတယ်။ကာယရောဂါပြဿနာကြောင့်မိန်းကလေးတွေအတွက်စီးပွားရေးနဲ့ပညာရေးဆုံးရှုံးမှုတွေကိုဖြစ်ပေါ်စေပြီးအဲဒီကနေအကျန်းဖတ်မှုတွေလည်းတိုးလာစေတယ်လို့ပြောပါတယ်။ကာယရောဂါမတိုင်ခင်အချိန်မှာကလေးကမြုပ်မီ3ယောက်မှာ1ယောက်ဟာကိုထီးလက်ယောက်အကျန်းဖတ်ခံရတာဓမ္မမဟုတ်လိမ့်မိုင်းဆိုင်ရာအရာအကျန်းဖတ်ခံရတယ်လို့ကုလသမဂ္ဂကပြောပါတယ
်ဗီယိုမရီတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ9မီတာ31 kHz 6833ညာလိုင်းဒိုမီတာ32 kHz 6383ညာလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုင်းမီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသစင်အောင်မှာသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်မနေ့စနေနေ့ညပိုင်းကပြင်သစ်နိုင်ငံ Paris မြို့စင်ချီဘုံဒေသကရဲစခန်းတစ်ခုကိုလူ40လောက်ကတန်တုပ်တွေကင်ဆောင်ပြီးတော့မိရှုမိဘန်းတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ Paris မြို့နဲ့ကိုမိုင်လောက်ပဲဝေးတဲ့ Champagne စင်ချီဘုံအရက်ကရဲစခန်းတစ်ခုကိုအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်တယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့ Paris မြို့ရဲဌာနချုပ်က Twitter မှာရေးခဲ့ပါတယ်။တိုက်ခိုက်တဲ့သူတွေကရဲစခန်းထဲကိုဝင်ရောက်ဖို့ကြိုးစားခဲ့ပြီးမှမအောင်မြင်ခဲ့ပါဘူး။ရဲစခန်းကိုပြီးတော့တွေတခြားလက်နဲ့ကြိယာတွေနဲ့ဒရဇက်ပစ်နေတဲ့ဗီဒီယိုကိုလည်းရဲကထုတ်ဖော်ပြန်သားခဲ့ပါတယ်။ရဲစခန်းအတွင်ပြတင်းပေါက်တွေရိုက်ခွဲခံထားရတာနဲ့ကားတွေပျက်စီးနေရတွေကိုပုံတွေမှာတွေ့ရပါတယ်။ဒီရှမ်ပန်ကြီးရဲစခန်းတိုက်ခိုက်ခံရတာဟာနှစ်နှစ်အတွင်းမှာ၃ချိန်မြောက်ဖြစ်ပြီးဘာကြောင့်အခုလိုတိုက်ခိုက်ရတယ်လဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီရဲစခန်းကမွေးရေးဆေးဝါးတရားမဝင်ရောင်းဝယ်တဲ့နေရာလိုလူသိများတဲ့အင်အားဝင်းအနားမှာရှိတာပါ။မင်းညာပိုင်းကတိုက်ခိုက်မှုကတမင်ကြံစီတိုက်ခိုက်တာဖြစ်တယ်လို့ရှမ်ပန်ကြီးမြို့တော်ဝန်လော်ရန်ဂျီနာ BFM မြူတန်ကိုပြောပါတယ်။ကာယောကထိန်းချုပ်ရေးတာမြင့်ချက်တွေကိုမီလအလေပိုင်းလောက်ကပြန်ဖြေလျှော့ပြီးတဲ့နောက်ပိုင်းနိုင်ငံစည်းဝေးကြဆင်းနေသလိုရာဇဝတ်မှုတွေပုံများလာနိုင်တဲ့အတွေ့အစိုးရကသတိပေးချက်တွေတိုးမြင့်ထားတာပါ။နောက်နှစ်နှစ်တာကာလအတော်အတွင်းသမ္မတပြန်ရွေးကောက်ဖို့ရှိတဲ့သမ္မတအီမန်နျူအယ်မက်ခရွန်2019ခုနှစ်အနာရယူခဲ့ပြီးတဲ့နောက်ပိုင်းကလေးကရာဇဝတ်မှုကိန်းတွေနဲ့လူညွန်ရေးကိစ္စတွေကင်တွယ်ပုံတွေနဲ့ပတ်သက်ပြီးအတိုက်အခံတွေကဝေဖန်နေကြတာပါ။ပြည်သူစစ်တမ်းတွေမှာလည်းလက်ရှိအစိုးရကိုအများပြည်သူလုံခြုံရေးနဲ့ပတ်သက်လို့အားနည်းချက်တွေအများဆုံးရှိတဲ့အစိုးရအဖြစ်ဖော်ပြခဲ့ကြပါတယ်ရှင်။တဘာဝပဝန်းကျင်ကိုအကာအကွယ်ပေးဖို့ဂရုမထားတဲ့ကုမ္ပဏီလုပ်ငန်းတွေမှာယင်းနှိမ့်နှံထားတာတွေကိုပြန်ပြီးတော့ထုတ်ယူကြဖို့ပုံရဟမင်းကြီးဖရန်စစ်စာတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါအပြီးထူထောင်မဲ့စီးပွားရေးပုံစံအသစ်ဟာရေရှည်တည်တံ့ရေးကိုအခြေခံရမယ်ဆိုတဲ့တောင်းဆိုချက်တွေထွက်ပေါ်နေချိန်မှာပုံရဟမင်းကြီးကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဥတုရာသီပြောင်းလဲမှုနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ဖို့တောင်းဆိုတဲ့အွန်လိုင်းညီလာခံတစ်ခုမှာပိုယဟမ်မင်းကြီးကဗီဒီယိုကတဆင့်အခုလိုမိန့်ခွန်းပြောကြားတိုက်တွန်းလိုက်တာပါပိုယဟမ်မင်းကြီးကအချက်၃ချက်ကိုထောက်ပြပြောကြားတာမှာတဘာဝပတ်ဝန်းကျင်အကြောင်းပုံမကောင်းမှုနဲ့အသိပညာပေးရေးရရှိတည်တဲ့နဲ့စိုက်ပျိုးရေးနဲ့တန်ရှင်းတဲ့တောက်သုံးရေးရရှိရေးရုပ်ကျင်းလောင်စာအသုံးပြုမှုရှောင်ရှားရေးစတာတွေပါဝင်ပါတယ်လက်တလုံးရင်ဆိုင်နေရတဲ့ကာယောဂါကတဘာဝပတ်ဝန်းကျင်ဆိုင်ရာအချက်အတင်းနဲ့လူမှုရေးရာပြဿနာတွေကိုဖြေရှင်းမှုပို့ပြီးတော့ဖိအားပေးနေတယ်လို့လည်းသူကပြောပါတယ်ဇွန်လတုန်းကလည်းဗာတီကန်ကထုတ်ပြန်တဲ့ကြေညာချက်မှာကက်သလစ်ဘာသာဝင်တွေအနေနဲ့စစ်လက်နဲ့ထုတ်လုပ်တဲ့လုပ်ငန်းတွေနဲ့ရုပ်ကျွင်းလောင်စာထုတ်လုပ်တဲ့လုပ်ငန်းတွေကနေယင်းနှိမ့်နှံမှုတွေပြန်လည်ထုတ်ယူဖို့နဲ့ပတ်ဝန်းကျင်ကိုထိခိုက်စေတဲ့တပ်တူဒူးပေါ်ရေးလုပ်ငန်းတွေကိုမျက်ခြေမပြတ်သတိထားစောင့်ကြည့်ဖို့တိုက်တွန်းထားပါတယ်ရှင်တောင်နှင်းမြောက်ကိုရီးယားအကြားရင်ဆိုင်တိုက်ပွဲတွေမဖြစ်ပွားအောင်အကာအကွယ်ပေးထားတဲ့သဘောတူစာချုပ်တွေကိုဆက်လက်လိုက်နာသွားဖို့တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားကိုတိုက်တွန်းလိုက်ပါတယ်မြောက်ကိုရီးယားကမနေ့ကကျင်းပခဲ့တဲ့စီးရေးပြပွဲမှာနီးဗျူဟာနဲ့မဟာဗျူဟာမြောက်လက်နက်တွေကိုထုတ်ဖော်ပြသပြီးတောင်ကိုရီးယားကအခုလိုတိုက်တွန်းလိုက်တာပါမြောက်ကိုရီးယားရဲ့အာဏာရအလုပ်သမားပါတီကိုထူထောင်တဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားကိုအကြီးအကျယ်ကျင်းပခဲ့တဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံကလက်နက်အစ်တွေကိုထုတ်ဖော်ပြသခဲ့တာပါအဲ့ဒီအထက်မြေပြင်ကနေပြင်းလွတ်တဲ့တိုက်ချင်းပစ်ဒုံးကြီးပါတယ်လို့ရင်ကုန်သင်းမိုးကနေပြင်းလွတ်နိုင်တဲ့တိုက်ချင်းပစ်ဒုံးကြီးတွေလည်းပါဝင်ပါတယ်စီးပြပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းပြောတဲ့မိန့်ခွန်းအပါအဝင်ထုတ်ဖော်ပြသခဲ့တဲ့လက်နက်တွေနဲ့ပတ်သက်လို့အမျိုးသားလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတည်းကျင်းပခဲ့ကြောင်းနဲ့တောင်နှင်းမြောက်အကြားရင်ဆိုင်တိုက်ပွဲတွေမဖြစ်အောင်ချုပ်ဆိုထားတဲ့သဘောတူညီချက်တွေကိုအလေးထားကြောင်းတောင်ကိုရီးယားသမ္မတအင်ဒိုကပြောပါတယ်တောင်နှင်းမြောက်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာမြောက်ကိုရီးယားကအခုလိုစီးရေးပြပွဲကျင်းပပြီးတော့ခေါင်းဆောင်ကင်ကမင်ကွန်ပြောကြားခဲ့တာပါပြီးခဲ့တဲ့လကတောင်ကိုရီးယားငါဖမ်းဌာနကအရာရှိတူပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မြောက်ကိုရီးယားတို့ရဲ့ပြစ်ဒဏ်တာခံရပြီးအလောင်းနဲ့မိရှုခံခဲ့ရတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးတင်းမာနေခဲ့တာပါတောင်ကိုရီးယားကကွယ်ရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားတို့ထုတ်ဖော်ပြသခဲ့တဲ့လက်နက်သစ်တွေအပေါ်မှာစိုးရိမ်မကင်းဖြစ်မိကြောင်းနဲ့American ပြည်တော်စုနဲ့အသေးစိတ်တိုင်ပင်လေးလာတုံ့တက်သွားမယ်လို့ပြောပါရရှင်။ထိုင်းနိုင်ငံမှာဒီကနေ့မနေ့အစောပိုင်းတုန်းကယထာတစင်းနဲ့ခီးတဲ့တင်ဘတ်စကားတစင်းတိုက်မိခဲ့တဲ့အတွေ့အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါရတယ်။ဘန်ကောက်မြို့နဲ့မိုင်50လောက်အကွာချာချူအန်ဆန်ခရိုင်တွင်းမှာမိုးရွာနေတဲ့ဘတ်စကားကယထာလမ်းကိုဖြတ်ကူးတဲ့အချိန်မှာအခုလိုတိုက်မိခဲ့တာပါ။တိုက်မိတဲ့အချိန်ဘတ်စကားပေါ်မှာဖျားဘူးခီးတဲ့65ရောင်လိုက်ပါလာတာပါ။ ခီးတဲ့တွေကဆမပရာကမ်ခရိုင်ကနေချချွန်းဆိုင်မြို့ကဗုဒ္ဓဘာသာဖျားเจ้าတခုကိုအလှပွဲအတွက်သွားတာဖြစ်ပါတယ်။အခုလိုမတော်တဆဖြစ်စဉ်ကြောင့်အနည်းဆုံး18ယောက်သေဆုံးပြီးလူ30ဒဏ်ရာရခဲ့တယ်လို့ Prathiven Yuka Sam Khayan ရဲ့မှုက PBS ရုပ်သံကိုပြောပါတယ်။မိုးရွာနေတာကြောင့်ယထာလာတာကိုဘတ်စကားမောင်းတဲ့သူကမမြင်ခဲ့ဘူးလို့လည်းသူကပြောပါတယ်။တန်ရာရတဲ့သူအလုံးကိုဆေးရုံနှိမ့်ကိုခွဲပို့ပေးထားပြီးဖြစ်စဉ်ကိုဆက်လက်ပြီးတော့စုံစမ်းနေတယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်ရှင်။ရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ဟုတ်ကဲ့ကျမစုမမရှင်။ COVID-19 ကပ်ရောဂါကူးစက်မှုအနေနဲ့ဒါမကစစ်ဘေးအနေကိုပါရင်ဆိုင်နေရတဲ့ရခိုင်ပြည်သူတွေအနေနဲ့သွာလာရေးကျန်းမာရေးနဲ့နေ့စဉ်လူမှုဘဝအခက်ကြုံနေရတာတွေကိုစူးစီးတင်ပြပေးကြပါမယ်။ကယောဂါကူးစက်မှုအန္တရာယ်စိုးရိမ်စရာအဆင့်မှာပဲရှိနေသေးတဲ့ရခိုင်ပြည်နယ်တွင်းကပြည်သူတွေဟာဒေသတွင်းထုတ်ပြန်ထားတဲ့ state at home အနေနဲ့မှာပဲပြည်သူတွေနေကြဖို့အမိန့် social distancing တဦးနဲ့တဦးခက်ခွာခွာနေကြဖို့ဆိုတဲ့လမ်းညွှန်ချက်တွေကိုလိုက်နာနိုင်ဖို့ထက်လက်တလောစစ်မှတ်ပရိပခါတွေကြောင့်အသက်ဘေးကပဲလွတ်အောင်ပြေးနေကြရတယ်လို့ရခိုင်ဒေသခံပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်ကင်းစောဝေကပြောပါတယ
်ရောက်လာတဲ့လူတွေကတော့ဒီကျမတို့ရသေးတောင်မျိုးနေစီတီပြင်ကြေးရော်မှာပုံများပါတယ်အဲ့တော့အဲ့ဒီအဲ့မှာပေါ့နော်ဟိုတိုက်ပွေးတွေဟိုတလော့ကဖြစ်တယ်နောက်တိုက်ပွေးတွေမရှိဘဲနဲ့လည်းနေကြည့်ကြားတဲ့အခါကျတော့ကိုမျိုးကိုကြေးရောပါမှာပေါ့နော်ကိုအိမ်ပေါ်မှာမနေရတဲ့လူတွေအများကြီးရတော့ထွက်ပြေးဒီဘေးလွရာကိုထွက်ပြေးတင်းချောင်လာတယ်ရှိပါတယ်ဒီစစ်ဘေးချောင်တွေကနောက်ထပ်2000နိပါလောက်ထပ်ပြီးတော့ပေါ့နော်ပြောင်းချွေလာတယ်လို့သိရပါတယ်သူတို့စောက်ဝတ်နေရခက်ခဲတဲ့ခြေတွေအတွက်လည်းစောလာရခက်ခဲတဲ့ကြားတွေကတချို့လာလူတာတွေလည်းတွေ့ရပါတယ်ရှင
့်ယောဂဘေးရောစစ်ဘေးပါရင်ဆိုင်နေရတဲ့ရခိုင်ပြည်သူဘေးကင်းလုံခြုံစွာအသက်ရှင်နေနိုင်ရေးပြည်ထောင်စုဆိုရနဲ့ပြည်내အစိုးရဘက်ကအလေးနက်ထားဆောင်ရွက်ပေးပါလို့ရသေးတော်မျိုးနဲ့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောတာပါ
အဲ့တော့ကျမတို့ဒီရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါအတွက်ကိုလေးစိုးရိမ်နေရတယ်အဲနောက်တစ်ခါတိုက်ပွေးကြောင့်လည်းတိုက်ပွေးဆောင်နေပေါ့နော်အများကြီးနဲ့စိုးရိမ်နေကြပါတယ်အဲ့တော့စိန်ခေါ်မှုနဲ့အများကြီးရှိတဲ့ကြားတွေကဒီအစိုးရအနေနဲ့ဒီတာဝန်အခြေဆုံးဖြစ်တဲ့အတွက်တို့လည်းတာဝန်ယူသိချင်ပါတယ်တို့ရဲ့စာဝတ်တော့ရဲ့အဆင်ပြေဖို့ဒီကဲမာရေးတွေလည်းအဆင်ပြေဖို့လုံခြုံရေးကောင်းနေရဖို့အတွက်လည်းအစိုးရလည်းဒီကိုယ်စားလှယ်တွေနဲ့ CSO တွေနဲ့ပူးပေါင်းပြီးတော့အကုန်တာဝန်ယူပြီးလှုပ်ဆောင်ပေးဖို့ကျွန်မပြောချင်ပါတယ်ရှင့
်ယောဂထိန်းချုပ်ရေးအတွက် COVID-19 ကူးစက်မှုအများဆုံးဖြစ်နေတဲ့စစ်တွေမျိုးဘက်ကလာတဲ့အသွားအလာတွေကိုအဝင်ဂိတ်တွေမှာအထူးစောင့်ချက်စစ်ဆေးပြီးတော့ခရီးကပြန်လာသူတချို့ကိုတိကျကန့်သတ်ခွဲနေထိုင်နေတဲ့အစီအစဉ်တွေရဲ့အခြေအနေကိုလည်းဒေါက်ကင်စောဝေကပြောပြပါတယ
်ဟုတ်တယ်ကျွန်မတို့ဒီရတိတောင်ရဲ့စိတ်ကဲမှာပေါ့နော်အဖွေးတွေဖွေထားပါတယ်ဒီကျမရဲ့အထောက်ကူပြုအဖွေးတွေပေါ့နော်ဒီစစ်တွေကလာတဲ့လူတိုင်းကိုဒီကနေစောင့်ပြီးတော့ပေါ့နော်ကိုရေးရာဇဝင်တွေကိုမေးပြီးတော့ဒီမှာကွာရန်တင်းထားပါတယ်ခုကတော့ဒီရတိတောင်မှာကြတော့ကားလန်းကလောလောဆယ်မှာဘသူမှမတော်ရေးမလာရေးဘူးပေါ့နော်အဲ့ကားလန်းကိုပိတ်ထားတဲ့အဖြစ်နဲ့ဖြစ်တဲ့အတွက်ရေလန်းခရီးတစ်ခုပဲရှိပါတယ်အဲ့တဲ့ကြောင့်ဒီရေလန်းခရီးကပဲစောင့်ပြီးတော့ပေါ့နော်အဲ့လို quality ဝင်သိတဲ့လူတွေတကယ်ကိုစစ်တွေကလာတယ်ဆိုရင်တော့ quality ဝင်ရပါတယ်ဟောဥမာတခြားကြေးရော်လေးတွေကလာတယ်ဆိုရင်တော့ဝင်ကြရတော့မလိုပါဘူး
COVID-19 ကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်စစ်တွေမြို့ပတ်မှာလည်းအခုချိန်ထိပြည်သူတွေနေနေမှာပဲနေကြဖို့အမိန့်ထုတ်ထားသလိုအပြင်သွားလာခွင့်အတွက်ထုတ်ပေးထားတဲ့ကန့်အကန့်အသတ်နဲ့သွားလာနေရတဲ့အခြေအနေတွေကိုစစ်တွေမြို့ကပြည်သူတွေကိုကူညီပေးနေတဲ့အနောက်တကားဒေသစောက်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေကပြောပြပါတယ
်ကျွန်တော်မနေ့ကဆိုရင်လို့ရခိုင်ကိုလာတဲ့ဒီဆေးဝါးပစ္စည်းတွေကိုအန်တက်နေကနေသွားခွင့်မပေးဘဲနဲ့ပိတ်ထားတာတွေတော့ရှိတယ်ဗျအဲ့တော့အဲ့လာတွေကြလေဒီစီးပွားပစ္စည်းတွေတော့မတော်ဘူးမတရားဘူးဆိုရင်ဒါတွေကတော်တော်ကအကဲကဲပေါ်တော့တပိုင်းပြည်ပြည်ရှင်ကလူသားချင်းစာနာမှုဆိုတဲ့စိတ်တကူကိုတော့ထားသိမ့်တယ်ကျွန်တော်တို့ကဒီလမ်းမဲ့ဆက်တဲ့အရှင်တွေကိုရေးပေါ်အရှင်တွေကတော့ဖွင့်ပေးတင်တဲ့ကားတွေကိုဖွင့်ပြရမယ်ဆိုတဲ့အမျိုးတွေကလောက်လောက်ချစီရှင်တော့ဗျာဒီညမထွေးရဆိုတာတဲ့ကျွန်တော်တို့စီမံအဓိကဒီအပြင်တော်တဲ့ရေးဝေကဲအသေးခံပြကဲဆိုတဲ့အတူထုတ်ပေးထားတော့လေအဲ့ဒါတော့နင်းနေခက်ခဲရှိတယ်ခင်ဗျာသဘောမှာဒီကျွန်တော်တို့ကဒီဈေးဝယ်ကက်ကိုအဝါရောင်ကက်ဆိုပြီးတော့ပြားထားတယ်ပြီးတော့အနေရောင်ကက်ဆိုတော့ဈေးခန်းပြဖို့နှစ်ယောက်တော့လာခွင့်ပေးရတာပေါ့
ဒါပေမဲ့ဒီတရှိဖို့မရတော့လို့ကြောက်ပြီပေါ့ကြောက်ပြီဆိုရင်စစ်တနိုင်ဈေးပိတ်တော့အပြင်ကလေးလူတွေစစ်တနိုင်နောက်ပတ်မထွက်ရတော့ဘူးတော့ခက်ခက်ဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေရှိတယ်ဒီခိုင်မှာလည်းအဲ့လိုဖြစ်တွေ့မှာလည်းအဲ့လိုအရှင်မျိုးတွေရှိတယ်ပြင်ကိုတော့ရကဲမပိုင်ဖန်တယ်စီးတယ်ရောကြီးတက်တယ်ဒီဆေးရနောက်ပတ်မှာကျတော့ဥပဒေရရေးယူတော့မယ်ဆိုပြီးတော့အမင်းထုတ ဒီကြမ်းမာရဲ့ကိုဗစ်19ကရောဂါကူးစက်မှုအနေနဲ့ဒါမကစစ်ဘေးရှောင်တွေစီကိုသွားကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များ COIC ကပြီးခဲ့တဲ့အောက်တိုဘာလ1ရက်နေ့ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်ရှင်ကျွန်မဆုမမ
ကျန်းမာရေးပြန်လာတဲ့ထိုင်းနိုင်ငံသား၃ဦးနဲ့ထိုင်းမြန်မာနယ်စပ်ရဲ့ကုန်စည်စည်ရန်လမ်းကြောင်းကကုန်ကားပေါင်းသူ၃ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်နယ်စပ်ကုန်စည်တွေကိုသတ်မှတ်ထားတဲ့ဇုန်တွေအထိပဲသွားလာဖို့ထိုင်းမြန်မာနိုင်ငံလုံးကကန့်သတ်လိုက်ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျွန်မမအေးမှာပါထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ဦးကုန်သွယ် ောင်းမြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဗီဝေကိုအခုလိုပြောပြပါတယ်
။ဟိုရန်ကုန်နေပြန်လာပြီးတော့ဒီတက်ခဲလို့ပြန်ဝင်တဲ့တိုင်းနိုင်ငံက18ဦးရဲ့3ဦးရောခဏ3ဦးတည်းနောက်တစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံကဒေသချင်းကွန်ပျူတာဆောင်နေတဲ့ကာသမားရဲ့6ရက်9ရက်10ရက်11ရက်တော့ကျွန်တော်တို့ဟိုစစ်တာပေါ့ဒီ60ဝန်းကျင်လောက်ဒီစစ်တာပေါ့ရှင်းရင်းနေစစ်တဲ့လူအားလုံးကတော့ negative ခဏကိုရဲ့နေစစ်တဲ့ထဲက2ယောက်တွေ့တယ်ခဏနောက်10ရက်နေစစ်တဲ့ထဲက1ယောက်တွေ့တာပေါ့ခဏဒီကျွန်တော်တို့ဆီကပုံတယ်မှုသွားတဲ့ဟာတော့တနေ့တနေ့ဘာပြော100-200ကြားရှိတာပေါ့ဒီ100-200လောက်တွေကဒီ3ယောက်လောက်တွေ့တာပေါ့
ဟုတ်ကဲ့
တိုင်းနိုင်ငံတက်ချင်ပြန်လာတဲ့ထဲက3ယောက်တွေ့တာပေါ့
ဟုတ်ကဲ့
အဲ့ဒီရဲ့အားကြောင့်ကျွန်တော်တို့ဒီသွားလာတဲ့သဘောပေါ့ခင်ဗျာ
အခုရက်ပိုင်းအတွင်းရန်ကုန်ကနေမြဝတီမဲဆောက်လမ်းအတိုင်းပြန်ဝင်လာတဲ့ထိုင်းနိုင်ငံသား2ဦးမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိရကြောင်းတက္ကရာကျန်းမာရေးမှူးပူရီချက်ရင်းရန်ဆန်ကသတင်းစာရှင်းလင်းခဲ့ပြီးမြန်မာနိုင်ငံသားကုန်တယ်တွေသွားလာနေတဲ့နေရာတွေကိုလည်းကျန်းမာရေးစစ်ဆေးမှုတွေလုပ်နေတဲ့အကြောင်းအခုလိုထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ဒီနှောင်းကတော့တက္ကရာဘက်ကပုံတယ်ဒီအနေနဲ့မြဝတီမြို့ဘက်ကိုသွားလာရင်ခုနှစ်နာရီထက်ကျော်လွန်ပြီးသွားလာနေထိုင်တာမဟုတ်ဘို့ကတ်သက်ထားပြီးအခုအခါမှာတော့မြန်မာကထိုင်းကပုံတင်ကားတွေပါနှစ်ဖက်ခရိုင်ကတတ်မှတ်ထားတဲ့ကုန်သွယ်ရေးဇုန်တွေမှာပဲကုန်ပစ္စည်းတွေချပြီးကုန်သွယ်မှုတွေလုပ်ဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာဘက်ကကုန်တင်ကားမောင်းသူတွေမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိပြီးတဲ့နောက်မဲဆောက်မြို့အတွင်းသူတို့သွားလာခဲ့တဲ့နေရာတွေကလူနေရပ်ကွက်တွေကိုအပြစ်မထွက်ကြဖို့ကန့်သက်ထားပြီးရက်ွက်နေလူလူတွေကိုကိုဗစ်စစ်ဆေးတာတွေကိုထိုင်းဘက်ကဆက်လုပ်နေပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ။ VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ VOA American တန်ကဆက်လက်တင်ပြနေပါတယ်ရှင်။ကျွန်မခင်ဆိုးဝင်းပါမြန်မာနိုင်ငံမှာအထွေထွေရေကောက်ပွဲကျင်းပဖို့တလှပဲလိုပါတော့တယ်။ COVID-19 ကပ်ရောဂါကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲကိုစိတ်ချလုံခြုံစွာအထမြတ်အောင်ကျင်းပနိုင်ပါမလားဆိုတာနဲ့ပတ်သက်ပြီးတော့ပြည်အောင်စုရေကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလှသိန်းကို VOA ကတည်ထောင်ဆက်သွယ်မြေမြန်းထားပါတယ်။အခုရေကောက်ပွဲကကျင်းပဖို့ကလာလောက်ပဲလို့ရတယ်ပေါ့နော်ဒီမဲစည်းရင်းနဲ့ပတ်သက်ပြီးတော့ဝေဖန်တာနေလဲအများကြီးကြားရပါတယ်ကွဲရွက်ချက်တွေလည်းရှိတယ်ပေါ့နော်ပြန်ပြီးတော့သုံးသပ်ရရင်ပေါ့နော်ဒီလိုအပ်ချက်ကဘာတွေများရှိခဲ့လို့ပါလဲဆရာ
ကျောက်ကအုပ်ချုပ်ရေးမှုရဲ့လူကြီးအခြေခံလူကြီးဆိုရင်ပေါ့မူတည်တာပေါ့နော်နောက်တစ်ခါဝေမှုကြီးကြီးဥစ္စာရောက်လို့လည်းဒီမှာပုံနေမှတ်လို့ပါတယ်လူတိုင်းမရှိပါဘူးလူတိုင်းမရှိတဲ့ကားတော့မရှိတဲ့လူတွေမစစ်ပေးနိုင်အဲ့မှာလည်းကွက်လက်တွေပေါ့လေဒီဇရားတွေမှာကွက်လက်တွေပါလာတယ် ဒီမူကြီးဌာနအကြီးအကဲအကူအညီပေးတဲ့ဝန်ထမ်းတွေရိုက်ပစ်တာလေကျွမ်းကျင်မှုကျွမ်းကျင်မှုကိုမူတည်ပြီးတော့မျိုးစင်ကအခုနောက်ခတ်တာလေးကြောက်သွားတာလေးပါလာတော့နော်ဒါမှမဟုတ်ကျွန်တော်ကတော့ဒီမျိုးစင်မှာကပ်ပြက်ခြင်းပါတခါတည်းကျွန်တော်တို့အလုပ်သုံးလို့ကျွန်တော်တို့ပြင်လိုက်ပါတယ်တစ္ဆေကမပါရင်တောင်းဆိုပါမျိုးစင်လာကြည့်ပြီးတော့မျိုးစင်ကကိုယ်နာမမပါရင်တောင်းဆိုပါကြည့်လိုက်တဲ့အခါကျတော့ပထမဆုံးမျိုးစင်မှာကျွန်တော်38တန်းခွဲကျွန်တော်ကြည့်ညာအဲ့မှာအခုနောက်ပြောတဲ့ဒီမာရနာမျက်စိနာတောင်းဆိုတာကောက်လို့တာတသိန်းနဲ့တသောင်းနဲ့ရှိတယ်။ပါဆက်နဲ့တွေ့ရင် 0.5 ပဲရှိတယ်။မှားရရတယ်နော်။မှားတော့ရန်တော့အပြင်နေတယ်ဘာမှဆက်တာမရှိဘူး 0.5 ပဲရှိတယ်။
ဟို2015ခုနှစ်တုန်းကမဲစင်းကိုအွန်လိုင်းကနေပြီးတော့ပထမအကြိမ်နဲ့ကနေပြီးတော့စစ်လို့ရခဲ့တယ်ပေါ့နော်အခုကြာတော့ဒုတိယအကြိမ်ကြာမှာအွန်လိုင်းကနေစစ်တာဘာဖြစ်လို့ပါလဲဆိုပြီးတော့လည်းမေးကြတဲ့လူတွေရှိပါတယ
်ပထမအကြိမ်ကတော့၃မျိုးလုံးမားနိုင်တယ်မိမိနာမည်မပါတာလည်းရှိနိုင်တယ်အဲဝန်လုံးနေလူပါလည်းရှိနိုင်တယ်ခုနအမိုင်းနေတယ်ဒီကမပြင်းမဲတဲ့ကျွန်တော်တို့အွန်လိုင်းပြင်ရင်လည်းကားဒါမှမဟုတ်ကျွန်တော်အမှန်အရပထမအကြိမ်ကဘာမှမဟုတ်လို့ဒီ၃ချက်ကလာတီတူကလာကြည့်ပါမပိုင်တော့သူပါမပါတဲ့လူပါနေတော့ပါအမှန်ရင်ပြပါဒီ၃ရက်ပြီအခုမှအဲ့ဒါတော့ဘာသာမှမကြားတော့ဘူးကျွန်တော်တစ်ချက်တည်းသာရေးလိုက်ပို့ပြီးတော့ဒီဆင်ရသွားမယ်
โอเคပါနောက်တစ်ခုကဒီ Messi နဲ့မှာပေါ့เนาะဒီ Messi နဲ့မှာဒီနိုင်ငံတကာလူအဖွဲ့အစည်းလူခွင့်ရေးအဖွဲ့အစည်းတွေဟိုအများဆုံးဝေဖန်နေကြတာတော့ကြီးပါမှာရှိနေတဲ့ဒီမွတ်စလင်ဒုက္ခသည်တွေပေါ့เนาะဒီရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့သူတို့ဘာလို့ Messi နဲ့မှာမထည့်ဘူးလဲဆိုပြီးတော့မကြာခဏဟိုထောက်ပြနေတဲ့မိကွန်းတွေရှိပါတယ
် Messi နဲ့ပါတော့အချက်တစ်ချက်လိုပါတယ်ဒီချက်ကအသက်17နှစ်ပြည့်ပြီးသူပြရပြည့်ရတယ်ပြည့်နှစ်ချက်ကအဲ့ဒီကနိုင်ငံသားတဲ့နိုင်ငံသားပြည်တွင်းရမှဖြစ်ရတယ
်ဒီရွေးကောက်ပွဲမဲဆယ်စည်းရုံးရေးအတွက်ကိုဒီပါတီအသီးသီးကမဲဆယ်စည်းရုံးနေနေရာမှာသူတို့မိန့်ခွန်းတွေကိုရုပ်သံလွှင့်တဲ့ကိစ္စပေါ့နော်အဲ့ဒီမှာဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့သူတို့ကြိုတင်ပေးပို့တဲ့မိန့်ခွန်းတွေကိုဒီစင်ဆာဖြတ်တယ်ဆိုပြီးတော့ပြောနေကြပါတယ်တီးဖြတ်တာရှိရဆိုပြောနေကြပြီးတော့ဒီလူပေါင်းတဲ့ပါတီတို့ပြည်သူပါတီပေါ့ဒီပါတီပေါင်း6ခုလောက်ရှိမယ်ထင်ပါတယ်သူတို့ကနေပြီးတော့ရုပ်မြင့်တန်းကြားကနေပြီးတော့သူတို့မပြောတော့ပါဘူးဆိုပြီးတော့သူဆန္ဒပြတဲ့သဘောအနေနဲ့ပေါ့သူတို့တွေမလုပ်တော့ဘူးဆိုပြီးကြေညာထားတာတွေ့ရပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောရွေးကောက်ပွဲကော်မရှင်ရဲ့သဘောထားကိုသိပြရစီရှင်
ကျွန်တော်တို့ရွေးကောက်ပွဲကော်မတီအခု62ပါတီ62ပါတီကြိုက်ပြန်တဲ့အခါကျတော့ဒီပါတီနဲ့ကွန်မြူနီပါတီပတ်သက်လို့ရွေးကောက်ပွဲဒါမက်ဆေ့ချ်ရင်းကလာပြောတင်တဲ့ပေးဖို့နေရှင်ပေးဖို့ကိုသူတို့အကြောင်းပြပါတယ်အဲ့လိုအကြောင်းပြတဲ့နေရာမှာပေးဖို့ကအကြောင်းအရာ၃ချက်တယ်ဒီချက်ကပါတီရဲ့မူဝါဒပြောပါပါတီရဲ့မူဝါဒဒီချက်ကပါတီရဲ့သဘောထား၃ချက်ကလုပ်ငန်းစဉ်ပါတီလုပ်တဲ့လုပ်ငန်းစဉ်ဒီတော့ဘာလို့လဲကျွန်တော်ပိုလည်းမကံဘောပြောတဲ့စကားမျိုးပဲပြောထားတယ်အဲ့ခေါင်းကတော့ပြောပြောပိုပြောရင်ပိုပြောအဖြစ်ဒီမပါတာပြောအဖြစ်ဒီကျွန်တော်တတ်မှတ်ကောင်ပြောသွားပြီအဲ့လိုမျိုးပဲပါလာတဲ့ဟာကံတွေကကျွန်တော်နီတိပါတီလို့ကျွန်တော်ချက်အခုတဲ့နပါတီကိုကျွန်တော်ဒီပြည့်ချက်တယ်ကိုတဲ့နပါတီမှာမှဒီခရီးတော်တဲ့သုံးပါတီလေးတော့ဒီတတ်ဖို့လည်းတဲ့နပါတီတွေကဖြတ်တော့တော့လက်ခံဒီသုံးချက်နဲ့ဒီဆိုပြောတာလက်ခံပြန်ပြင်ပြီးတော့ဒီပါတီတော့လေးခုပဲကျွန်တော်တို့ပြန်ပြီးတော့မပြန်ဘဲတော့ဒါတော့ကျွန်တော်မတတ်နိုင်ဘူး
ဒီလူခွေရေးဖွဲ့စည်းကြတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုပိတ်ပင်တားဆီးတဲ့သဘောဖြစ်နေတယ်ဆိုပြီးတော့ဝေဖန်ကြတာတွေရှိလို့ပ
ါဒီ freedom of expression ဆိုတော့ကျွန်တော်လက်ခံတဲ့ဒီမိုစီနိုင်ငံမှာဒါရှိလို့ရှိရတယ်သို့တော်လည်းအဲ့ expression တွေကသူများလူတစ်ခုတည်းအဖွဲ့စည်းလို့တော့မကြည့်လိုက်ဖို့တော့လို့မခံရတဲ့အချက်တွေနဲ့မပြောဖို့တော့လို့ဒါဆိုရင်ကျွန်တော်တော့
ဒီ
က
ဘာ
ပ
ေါ်ဘယ်ပါဘာဖြစ်နေလဲ။ကဲပါအခုဒီရွေးကောက်ပွဲကလည်းကျင်းပတော့မယ်ဆိုတော့ဒီပြည်ရင်းပြည်ပဒီ observer ပေါ့နော်ရွေးကောက်ပွဲလေ့လာမယ်အဖွဲ့အစည်းတွေအခြေအနေရောဘယ်လိုရှိပါလဲရှင်
။ဒီပြည်ရင်းလေ့လာမှာ2မျိုး၆ပါတယ်။ဒီအောင်ရွေးကောက်ပွဲကော်မရှင်ဓာတ်ရိုက်၆တာရှိတယ်။တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ခရိုင်ကော်မရှင်ဘုတ်ကတော့၆တာရှိတယ်။အဲ့မှာကျွန်တော်ပြည်အောင်ရွေးကောက်ပွဲကော်မရှင်ကိုပြည်ရင်းလေ့လာတယ်ပေါ့နော်။ပြည်ရင်းလေ့လာတယ်ကကျွန်တော်တို့ဒီအောင်ရွေးကောက်ပွဲကော်မရှင်73ဘွဲ့ခောက်တယ်ဥရရော9433ခု now တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တရားကော်မရှင်တွေကိုတော့အဖွဲ့46ခုအဖွဲ့ပေါင်း40အဲ့မှာ6ရက်အရေးလွတ်က1940အဲပေါင်းကြောက်လို့ဆိုရင်တော့အဖွဲ့ပေါင်း53ခုရှိတယ်လေးလာသူက11353လောက်ရှိတယ်ဦးကျွန်တော်ဖွင့်ပြပြီဒါပြည်ရင်းပေါ့ဒီပါလာပြီးလေးလာမဲ့အဖွဲ့ကတော့ကျွန်တော်တို့နှစ်ဖွဲ့ရှိတယ် Emperor ဆိုတာ Asian Network for free election အဖေဆိုတာရှိတယ်သူက55ခုလောက်ထားတယ်နောက်ဒါကတ္တစင်တာဆိုတာရှိတယ်ကတ္တစင်တာက56ထားတယ်အဲဒါကိုဗစ်ကြောင့်ဒီမှာရောက်နေသူတို့ကဒီ quarantine ဝင်ရမယ်ဘာညာကြောက်လို့ဒီနေ့ကတော့အဲ့ဟာကိုကြောက်လို့မလားသိမလားတော့ဒီနှစ်ခွဲ့တော့လာမယ်ပြောနိုင်ငံသားတိုင်းပြည်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းတွေက200ပြီးပါ60ထားတယ်အဲသူစုပေါင်းတော့ဒါဥပမာပြောရှိတာပါ
မီဒီယာရဲ့အခန်းကဏ္ဍပေါ့လေမီဒီယာလေးနဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့ဆက်ဆံရေးအခြေအနေလေးကိုရှင်းပြပေးပါအောင်ရှင
်မီဒီယာလေးနဲ့ကတော့ကျွန်တော်တို့ကမြန်မာနိုင်ငံတရင်းမီဒီယာပေါင်းစီ MPC နဲ့ကျွန်တော်ရှေ့ဆက်ပြီးတော့ဒါသူနုဝဲတွေလုပ်တဲ့ဒါပြန်ပြန်ကြားချက်တွေဦးလေးဆောင်ရွက်တွေကျွန်တော်လုပ်တဲ့ဒါ MPC နဲ့ပေါ့တရင်းမီဒီယာပေါင်းစီအဲကျွန်တော်တို့ကော်မရှင်နဲ့ပတ်သက်လို့မမန်မစ်စ်အင်ဖော်မေးရှင်းတွေမမန်တရင်းတွေ FSP တွေရေးလိုက်တယ်တရင်းမီဒီယာပေါင်းစီနဲ့ရှေ့ဆက်ပြီးတော့ဒါကိုတိုက်တက်သလိုပါဘီကိုကျွန်တော်တို့ဒါတရင်ပြဖို့ပါအဲမီဒီယာနဲ့ဒါမှန်ကမှန်နဲ့ပြောအသက်ဆိုင်ရာတရင်ကြာနေကိုပို့ပြီးတော့ဒါမလို့ပါနဲ့ဒါနဲ့ကြည့်လို့ကျွန်တော်တို့ဒါနှိမ့်လိုက်ဆောင်ရွက်နေပါတယ်ဒါမှမဟုတ်ကျွန်တော်တို့ HP တွေဒါ miss information တွေကတကယ်တမ်းတော့နည်းတာလေကျွန်တော်ယူဆပါ
အားလုံးစိတ်ဝင်စားနေကြတာတော့ဒီတက်မတော်ဘက်ကပေါ့နော်တက်မတော်ဘက်ကဒီတိုတင်မဲတွေနဲ့ပတ်သက်လို့ရောဘလို့အခြေအနေရှိပါလဲနောက်တစ်ခုကဒီတက်ထဲမှာမဲယုံနေမထားတော့ဘဲနဲ့တက်ပြင်ကိုမဲယုံထုတ်မဲ့ကိစ္စအခြေအနေရောဘလို့မျိုးညှိနှိုင်းထားတာရှိပါလဲရှင်အ
ဲတက်မဲယုံနေရကျွန်တော်တို့ဟိုတက်အေရီယာအတွင်းမှာမလို့ဘူးကျွန်တော်တို့ဒါကျွန်တော်ဥရနည်းဥရပြထားလိုက်ပါဘူးဒါလည်းဒီဖြစ်တော့အဲဘာကြောင့်ဒီလိုတက်မဲယုံနေအပြင်ထုတ်ရလဲဆိုတာကျွန်တော်တို့ရှင်းလင်းကြတာဖြစ်ပါဘာကြောင့်လဲဆိုရင်တက်မဲယုံတွေကတက်ထဲမှာထုတ်တဲ့ဆိုရင်ဝေရောက်ကြည့်စုလေးလာတဲ့ပုံပုံတွေအတွက်အနောက်တဲ့ဒါစီသဘောမျိုးသူတို့မှခံစားနေရတယ်။အော်ဒါတက်ထဲဝင်လို့မျိုးရစစ်စစ်ရတယ်အဲပြီးတော့ဝင်ဝင်ပြည့်ရတာမှလည်းဒါအခြေအနေပေါ်လူကြည့်ပြီးတော့ဒါအနောက်တဲ့သဘောမျိုးသူတို့ရှိတယ်လို့ဆိုင်နေစမှာပေါ့။ဒါမှမဟုတ်ကျွန်တော်တို့ကလေးလာဆိုပြီးမှန်သမျှလွတ်လွတ်လပ်လပ်လေးလာနိုင်အောင်တက်မဲယုံမှန်သမျှတက်ရဲ့အပြင်ပဲစစ်စစ်လာတိကျရပြီစစ်စစ်မခံရတဲ့နေရာကိုတက်မဲလို့ပြောရလို့ကျွန်တော်မိနိုင်တော့ဒါအပြင်ဘက်မှာရောက်လာပြီနော်အပြင်ဘက်ကလာတော့နှစ်မျိုးရှိတယ်တချို့တက်တရားပို့ကြည့်ရနေရာမှာတွားပြီးတက်ဒီတက်တာလုထားတဲ့တက်နေရှိအဲတချို့တက်တရားတော့မြို့နဲ့မနီမွေရပ်ွက်နဲ့မနီမွေမှာရှိတဲ့တက်နေရှိအဲ့ဒါတက်မဲမှာနှစ်မျိုးရှိလာတိကျတက်မဲလို့ပြောရှိတယ်သူကဘယ်ရပ်ွက်နဲ့မှမနီဘူး9မိုင်6မိုင်9မိုင်ဝေးတယ်အဲအဲ့ဒါရပ်ကောက်ကလာပြီလို့လည်းသူမရဘူး။သူကရပ်ကောက်တွေသွားပြောင်းလို့ဘူးရဲ့။အဲ့ကြောင့်အဲ့လိုမျိုးကျရင်တက်မဲကိနာဆိုပြီးတော့တက်ရဲ့ပြပအေရီယာအနည်းဆုံးညာကျွန်တော်တို့တက်မဲမလုပ်ဘူး။နောက်တစ်ခုကရပ်ကောက်တွေနဲ့ညီတဲ့မြုပ်အေရီယာလည်းမှာပါလို့ဆိုရင်တော့အဲ့မြုပ်အေရီယာပါတဲ့ရပ်ကောက်နဲ့ပေါင်းပြီးတော့အရသားတွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ကကုအောင်ထားပြီးတော့ရပ်သားမဲကိုပေါင်းထားတဲ့တက်မဲမျိုးရှိတယ်။နှစ်မျိုးရှိတာ။တက်မတော်သားနဲ့မိသားစုတွေရှိတဲ့တက်မဲမှာတစ်ခုရပ်သားမဲသားနဲ့ပေါင်းပြီးလုပ်ထားတဲ့မဲမှာတစ်ခုအဲ့လိုနှစ်မျိုးတော့ရှိတယ်။ဒါပေမဲ့အဲ့နှစ်မျိုးလုံးမှာကျွန်တော်တို့အခုစိတ်သက်ပြီးတော့ဆောက်တဲ့နေရာမှာအဆင်ပြေပါ
ဟုတ်ကဲ့ပါဟိုလုံချုံရင်းနဲ့ဆက်ဆက်ပြီးတော့ပေါ့နော်အခုဒီရွေးကောက်ပွဲမကျင်းပနိုင်မဲ့ဟိုဟိုစီးရေးပဋိပက္ခတွေဖြစ်နေတဲ့နေရာတွေရှိပါတယ်ဥပမာရခိုင်ပြည်နယ်မှာဆိုလဲတော်တော်လေးကိုတချို့မြောက်ပိုင်းဘက်မှာမလုံနိုင်ဘူးပေါ့နော်ဆရာဟိုဥက္ကဋ္ဌကြီးကိုယ်တိုင်သွားပြီးတော့ညှိနှိုင်းတာရှိခဲ့တဲ့ဒီဝဒေသမှာရောဟိုဒီဒီမျိုးပေါ့ရှမ်းမြောက်ပိုင်းပေါ့နော်အဲ့လိုမျိုးဒေသတွေမှာရောဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုကျင်းပနိုင်ခြင်းရှိပါလားရှင်
နော်ဝါဒေတာကျွန်တော်တို့သွားပြီးတော့ဒီကောက်ပွဲကျင်းပနိုင်မှုအစီအစဉ်ရှိသွားရလေးလာပါအဲ့ဒီဝါဒေတာတကယ်တော့ကောင်းတော်နေရဒီကောက်ကိုကျင်းပလို့ရှင်သိရှိပါတို့ဒါဒီကောက်ပွဲတော့မရှိဘူးသူကြီးကြီးဘူးကောင်းဆောင်မှာအခြေအနေရှိတယ်ဒါပေမဲ့ကျွန်တော်တို့အားနဲ့တူတူသွားကြည့်တာအဲ့ဒီဝါဒေတာ၅မိနစ်နဲ့မှရှိတဲ့ဒီကူကြီးမသိမ်းတော့တာနိုင်ငံသားစစ်စီကပ်ပြားတန်တောင်းလောက်ကိုရှိတယ်။အားလေးကျွန်တော်တို့ကနိုင်ငံသားစစ်စီကပ်ကိုအချိန်ကမဲစင်းနေကြတာ။သူက50လောက်တော့ရှိတယ်။နိုင်ငံသားစစ်စီကပ်က2000လောက်ကိုရှိတယ်။တကယ်ကသူတို့ထုတ်ပြန်ပြီးထုတ်ပြန်ရတဲ့ဘာနိုင်ငံသားကပ်ကရှိတယ်။ဒါကျွန်တော်တို့အစိုးရလုပ်နေတဲ့ကပ်မှုတွေကကျွန်တော်တို့သုံးပြီးညားတယ်။ဒါနဲ့ကျွန်တော်တို့ကဒီအားလေးအားလုံး50လုံးကိုနိုင်ငံသားစစ်စီကပ်ပြားရဖို့တော့အချိန်မပြီးတော့ဘူး။အတန်းမလို့စီမီအောင်ဆောင်ရွက်ပေးနိုင်တဲ့အခါကျရင်ဒါကျွန်တော်တို့ဒီတော့ဘယ်လုပ်ဖို့ကျွန်တော်အစီအစဉ်ရှိပါတယ်အခုတော့ဒီဘဝတွေကဘဝတိတာတွေတော့ဆံလာထားခဲ့ရတဲ့အခြေအနေရောက်ခုနပြောတဲ့ရခိုင်တို့အစုလက်နဲ့ဒါကပြိပက္ခဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့အခုချိန်မှာ ကာဝေးဝန်ကြီးဌာနရဲ့ PA ဝန်ကြီးဌာနရဲ့ပြည်ရင်ကြီးကျောင်းစွာပြန်မနိုင်ပြီရှိမရှိသဘောထားကြီးကျွန်တော်ကြောင်းခံထားပါတယ်။ကြောင်းခံထားလို့သူတို့ဆရာသဘောထားတွေရလာပြီဆိုရင်အဲ့ဒီသဘောထားဟိုအခြေခံပြီးတော့ကျွန်တော်တို့ဒီတော့ဘယ်မှာပြန်နိုင်တယ်နည်းနည်းပြင်ညာပြီးတော့ဒါပေမဲ့အဲ့အခြေအနေတော့ကျွန်တော်တို့ဒါစောင့်ဆိုင်ပြီးတော့ကြည့်နေတဲ့အခြေအနေရှိပါတယ်။ကျွန်တော်တို့ပြကြအမြင်တော့ကျွန်တော်ပြင်ညာနိုင်မယ်လို့ပြောတယ်
ဟုတ်ကဲ့ပါဟိုဒီရွေးကောက်ပွဲလေ့လာနေတဲ့ဒီဟိုအဖွဲ့တွေကနေပြီးတော့သုံးသက်ချက်ပေါ့နော်သူတို့စစ်တမ်းတွေကောက်ယူတဲ့အခါမှာဒီဒီကတ်ယောဂါကာလာကြီးမှာပေါ့နော်ရွေးကောက်ပွဲလာပြီးမဲပေးနိုင်ဖို့ခန့်မှန်းချက်က55ရာခိုင်နှုန်းလောက်ပဲရှိရဲဆိုတော့ဒီရွေးကောက်ပွဲတစ်ခုဖြစ်မြောက်ဖို့အတွက်ကဘယ်နဲ့ရာခိုင်နှုန်းလောက်ရှိမဲလာပေးမှရွေးကောက်ပွဲအထမြောက်တယ်လို့ခေါ်နိုင်ပါလဲရှင်
ကျွန်တော်ဒီမဲပေးရာခိုင်နှုန်းကဒီကျွန်တော်တို့ခုရွေးကောက်ပွဲမှာဥရိမာကဘယ်နဲ့ရာခိုင်နှုန်းလာပြီမှအောင်မြင်လဲဆိုတော့တက်ဒီပြတ်ထမ်းချက်မရှိဘူးဒီအများဆုံးရတဲ့သူအနိုင်ယူ FPTP purpose boost ဖြစ်တဲ့တွေလာပြီတဲ့သူရဲ့အခြေအတွက်အထက်မှာအများဆုံးရတဲ့သူနိုင်မှာပဲကျွန်တော်ဥရိကြောင့်ရတော့ဒီလိုပဲသဘောပေါက်တာအတချို့ကပုံ50ကျော်ရင်ရွေးကောက်ပွဲအခမ်းအနားအဲ့လားတွေကကိုတိမောင်ချင်းကပြောင်းတဲ့ခါမှလာပါကျွန်တော်တို့ရွေးကောက်ပွဲဒီတာမန်ရွေးကောက်ပွဲဒီတွတ်တော်ကိုယ်စားလေရွေးကောက်ပွဲမှာယာနုသမထာတာမရှိဘူးလာပေးတဲ့လူတွေမှာအများဆုံးရတဲ့လူကအနိုင်ရတယ်။ဒါမှမဟုတ်ရာထူးသားမတဲ့ချီတွေကျွန်တော်တို့မစိုးရည်။လာပေးတော့ရဲ့အများဆုံးရတဲ့လူကျွန်တော်တို့ဒါအနိုင်ပေးမှာ။ဒါမှမဟုတ်
တကယ်လို့ဒီကတ်ယောဂါကဆက်ပြီးတော့ဆိုးနေမယ်ဆိုရင်ရောရွေးကောက်ပွဲရွှေ့ဆိုင်မှုအလားအလာရောရှိပါလားရှင်
။ဥပိ္ပကာလမှာကျင့်ပါသွားတဲ့တောင်ဘူရီးယားလို့လားစင်ကာပူလို့ဒီလင်္ကာလို့ရှိပြီးသားတယ်သူတို့လည်းဥပိ္ပကာလမှာလုပ်သွားတာ။အူကျွန်တော်တို့လည်းဆိုရဲအမေရိကန်ဘာသာလို့မှာဘူးလားဒီမှာတော့ရဲ့ကျွန်တော်တို့တော့အသေးပြောက်အများကြီးဒီလောက်ရှိနေရတယ်ရွှေ့လားအမေရိကန်မှာအမေရိကန်သမ္မတရွေးကောက်ပွဲလုပ်မှာမဟုတ်လားဒီမှာတော့လည်းအဲ့ဒါဒီလောက်သုံးရတဲ့နိုင်ငံကြီးရတော့လုပ်နေရကျွန်တော်တို့ကသူ့ဘလောက်ဂျာနုနေတဲ့နေရာကမလုပ်ဘူးဆိုရင်ဘာအကြောင်းပြအဲ့ဒါကျွန်တော်တို့ကဟိုတာမကြီးချုံဒီဘက်နဲ့လုပ်တာတော့မဟုတ်ဘူးတာမကြီးချုံကကြည့်ပြီးလုပ်မယ်ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်ကနိုင်ငံယောဂါကာကွယ်ထိတုတ်ဥစားရေးဘိုးအဆင့်အမျိုးသားကော်မတီအမျိုးသားကော်မတီဘိုးအဆင့်ရဲ့လမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်။တမရရဲ့အားသာမှုဌာနထုတ်တဲ့ဒါလမ်းညွှန်မှုနဲ့ကျွန်တော်ယူထားတယ်။နောက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေရဲ့ကန့်သတ်ချက်တွေကိုလည်းကျွန်တော်တို့ကလိုက်နာပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ယူတော့ဝင်ပြောင်းကျွန်တော်ကြိုးစားဆောင်ရွက်သွားမှာ။ဒါပြည်သူကအဓိကဆိုတာတော့လို့ပါပြည်သူပူးပေါင်းကူညီဖို့ဆိုတာ
လာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီအငင်းပွားမှုနဲ့ပြဿနာတွေကရွေးကောက်ပွဲကိုဘလောက်ထိခိုက်စေနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဦးစိုးရဲ့ဒီမှာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့28ရက်လောက်ပဲလိုပါတော့တယ်တစ်ဖက်မှာတော့COVID-19 ဒုတိယလှိုင်းကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်မြင့်တက်နေပြီးသေဆုံးသူတွေလည်းတစ်နေ့တစ်ခြားများပြားလာနေတဲ့အခြေအနေကြုံနေရပါတယ်။အဲလိုအခြေအနေအောက်မှာကျင်းပရမယ့်ရွေးကောက်ပွဲဖြစ်တာကြောင့်ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ကော်မရှင်အဆင့်ဆင့်နိုင်ငံရေးပါတီတွေအမတ်လောင်းတွေနဲ့ပါဝင်ပတ်သက်နေသူတွေအားလုံးရွေးကောက်ပွဲဖြစ်စဉ်ကိုခက်ဖြတ်သန်းနေတာတွေ့မြင်ကြရပါတယ်။အခြားနိုင်ငံရွေးကောက်ပွဲတွေနီးတူလက်ရှိမြန်မာရွေးကောက်ပွဲမှာလည်းအငင်းပွားမှုတွေပြဿနာတွေရှိနေဖြစ်နေသေးပါဘလို့အငင်းပွားမှုတွေဖြစ်မလဲဘလို့ပြိပခပြဿနာတွေဖြစ်မလဲအဲ့ဒါတွေကိုဘလို့ဖြေရှင်းနေရသလဲအဲ့ဒီအငင်းပွားမှုပြိပခပြဿနာတွေဟာရွေးကောက်ပွဲအပေါ်ဘလောက်ထိခိုက်သွားနိုင်ကြီးရှိသလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုတစ်ပတ်အဲ့ဒီပြဿနာတွေအကြောင်းလေ့လာတင်ပြသွားပါမယ်
အငင်းပွားမှုတွေနဲ့ပတ်သက်ရင်စိတ်ဝင်စားဖို့ကောင်းတဲ့ပြဿနာတစ်ခုစကိုင်းတိုင်းမင်းကြီးမြို့နယ်မှာဖြစ်ပွားနေပါတယ်။အဲ့ဒီနေရာမှာမြန်မာအိန္ဒိယလက်မကြီးဖောက်လို့ရလမ်းဆိုင်တွေမှာလာရောက်အလုပ်လုပ်ကင်နေကြတဲ့အခြားဒေသကနေလာတဲ့လမ်းအလုပ်သမားတွေရှိနေကြပါတယ်။အဲ့ဒီအလုပ်သမားတွေဟာကိုယ့်ရဲ့မဲဆန္ဒနယ်မြေပြင်ပမှာရက်60ကျော်ကြာနေထိုင်ခဲ့ရင်အဲ့ဒီဒေသမဲဆန္ဒနယ်မြေမှာပဲမဲပေးခွင့်ရှိစေရမယ်ဆိုတဲ့ရွေးကောက်ပွဲဥပဒေပြဋ္ဌာန်းချက်နဲ့ပတ်သက်ပြီးအငင်းပွားမှုဖြစ်နေကြပါတယ်။အငင်းပွားကြတာကကော်မရှင်အဖွဲ့ခွဲနဲ့မြို့နယ်ပြည်ခိုင်ဖြိုးပါတီပါမင်းကြီးမျိုးနဲ့ပြည်ခိုင်ဖြိုးပါတီဥက္ကဋ္ဌကသူ့ရဲ့ Facebook စာမျက်နှာမှာအခုလိုဖော်ပြထားပါတယ်။မြန်မာအိန္ဒိယလမ်းဖောက်လောက်ရာတွင် လောက်ကိုင်းနေကြသောအချို့အလုတ်သမားများသည်ဥပဒေအရတတ်မှတ်ထားသောလွန်ခဲ့သောရက်90ခန့်ကလေးကရောက်ရှိနေကြတော့လေအချို့အလုတ်သမားများမှရွေးကောက်ပွဲကျင်းပရန်ရက်အနည်းငယ်အလိုမှရွှေ့ပြောင်းလာကပုံစံကကြီးဖြင့်မဲဆင်းပါအောင်စ조사နေကြပြီးပါတီတစ်ခု၏မဲများကိုမတမာသောနည်းဖြင့်ရယူရန်စ조사နေခြင်းဖြစ်ကြောင်းလွန်ခဲ့တဲ့ရက်90ခန့်ကလေးကရောက်ရှိကြောင်းကိုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးကအတည်ပြုထောက်ခံရန်လိုအပ်တော်လဲအချို့အုပ်ချုပ်ရေးမှူးများ၏ထောက်ခံပေးရန်ငင်းပယ်မှုများကိုလစ်လျူရှု၍မြို့နယ်ကော်မရှင်နှင့်အခြားအဖွဲ့အစည်းများမှလမ်းအလုပ်သမားများမဲဆင်းတွင်ပါဝင်စေရေးဆောင်ရွက်မှုများကိုတွေ့ရှိရကြောင်းအဲ့လိုဆောင်ရွက်နေမှုအပေါ်ကန့်ကွက်ကြောင်းနှင့်ဥပဒေနှင့်မညီသောအကြောင်းအရာများအားဆက်လက်ကန့်ကွက်မည်ဖြစ်ကြောင်းမဲဆန္ဒရှင်ပြည်သူများအားသိစေအပ်ပါသည်ဆိုပြီးဖော်ပြထားပါတယ
်ဒီခိုင်ပြိုးပါတီဥက္ကဋ္ဌရဲ့ဆိုလိုရေးအဓိပ္ပာယ်ကတော့ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဟာအဲ့ဒီကလမ်းလုံသားတွေကိုဥပဒေနဲ့အညီမဟုတ်ပဲမဲဆင်းမှာပါဝင်စ조사နေတယ်ဆိုတဲ့ဆွတ်ဆွဲချက်ပါပဲဒါပေမဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တာဝန်ရှိသူကတော့အဲ့ဒီလမ်းအလုပ်သမားတွေဟာဥပဒေအရမဲဆင်းမှာပါနိုင်မှုသက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေစီကနေထောက်ခံစာတောင်းရကြောင်းအုပ်ချုပ်ရေးမှူးကသူမသိမမြင်တာမို့ထောက်ခံစာမပေးနိုင်ဘူးညင်းတဲ့အခါအဲ့ဒီဆောက်လို့ရေးဆိုင်ကအင်ဂျင်နီယာလမ်းအလုပ်သမားတွေကိုတက်ဆိုင်ရာအုပ်ချုပ်ရေးမှူးတွေနဲ့တွေ့ဆုံစေပြီးညှိနှိုင်းဖြေရှင်းစေတာမျိုးပဲလုပ်ခဲ့တဲ့အကြောင်းရှင်းလင်းထားပါတယ်တကယ်တော့အဲ့ဒီမဲဆန္ဒနယ်မြေအတွက်လူဦးရေ120ကျော်လောက်ရဲ့မဲဆေးကိစ္စအခြေတည်ဖြစ်ရတာအကြောင်းရှိနေပါတယ်အဲ့ဒီမေကေပြည်သူ့လွတ်တော်မဲဆန္ဒနယ်မြေမှာနှစ်ကြိမ်ဆက်အနိုင်ရထားသူဟာပြည်ခိုင်ပြိုးပါတီခေါင်းဆောင်တစ်ယောက်ဖြစ်ပြီးလွတ်တော်တွေညှင်းခုန်မှုတွေမှာနာမည်ကြီးတဲ့အငိမ့်စားစစ်ရာရှိဟောင်းဥမ္မာမြေဖြစ်ပါတယ်
စစ်အစိုးရကလုပ်ပေးတဲ့2010ပြည့်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးအမတ်လောင်းဥမ္မာမြေဟာတဆညအမတ်လောင်းကိုမဲအည်အတွက်3ဆခွဲကျော်လောက်နဲ့အပြတ်သက်အနိုင်ရခဲ့ပါတယ် NLD ဝင်ပြိုင်တဲ့2015ရွေးကောက်ပွဲမှာတော့တဆညကဝင်မပြိုင်ဘဲနေခဲ့ပြီးဥမ္မာမြေကမဲ57ရာခိုင်နှုန်းကျော် NLD အမတ်ဒေါခင်မွေးလွင်က48ရာခိုင်နှုန်းကျော်နဲ့ကပ်ပြီးပြန်အနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်ခုဒီချိန်မှာတော့ NLD ဘက်ကဆောက်လုပ်ရေးဒုဝန်ကြီးဒေါက်တာကျော်လင်းဝင်ပြိုင်မှာဖြစ်ပြီးအခြားပါတီ၃ခုကအမတ်လောင်းတွေလည်းဝင်ပြိုင်ကြမှာပါ။နောက်အငင်းပွားတနေရာကတော့ကချင်ပြည်နယ်တနိုင်းမဲဆန္ဒနယ်မြေမှာပါ။အဲ့ဒီနယ်မြေမှာစည်ရင်းအရာကြိုတင်မဲပေးမဲ့တက်မတော်သားတွေနဲ့မိသားစုဝင်အရေးအတွက်192ယောက်အထိရှိနေပြီးအဲ့ဒါမှန်ကန်မှုရှိမရှိဘယ်မျိုးနယ်ကနေမဲပေးမှာလဲစတာတွေကို NLD အမတ်လောင်းတွေကနေရွေးကောက်ပွဲကော်မရှင်စီမေးမြန်းထားတာပဲဖြစ်ပါတယ်ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကအဲ့ဒီတနိုင်းမြို့ပြည်သူ့လွှတ်တော်မဲဆန္ဒနယ်မြေမှာ NLD အမတ်လောင်းဦးလင်းလင်းဦးကပြည်ခိုင်ပြိုးအမတ်လောင်းကို189မဲအသာနဲ့ကပ်ပြီးအနိုင်ရခဲ့တဲ့နေရာဖြစ်ပါတယ်အဲ့လိုအခြေအနေတွေရှိခဲ့တာကြောင့်တပ်မတော်သားတွေနဲ့မိသားစုဝင်တွေရဲ့ကြိုတင်မဲ900နီးပါးဆိုတာဟာအဆုံးဖြတ်ဖြစ်လာနိုင်တာမို့စစ်စစ်ပေးဖို့တင်ပြထားတာဖြစ်ပြီးကော်မရှင်ကဖြေရှင်းပေးရမှာဖြစ်ပါတယ်နောက်ပြဿနာတစ်ခုကမှန်မှန်သတင်းဖြန့်ဝေပြီးမဲဆွဲတယ်ဆိုတော့ဆွဆွဲမှုတချို့ဖြစ်ပွားနေတာကိုလည်းတွေ့ကြရပါတယ်ရှမ်းပြည်နယ်ဘက်မှာတော့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ရဲ့ဟန်တာနှောက်ယှက်မှုတွေကြောင့်တအားပလောင်ပါတီမဲဆွဲစီယုံရေးလောက်ရခတ်နေတယ်ဆိုတော့ဖြစ်စဉ်လည်းရှိနေပါတယ်နောက်ထပ်ပြဿနာကြီးလို့ယူဆနိုင်တာကတော့နိုင်ငံရေးပါတီတွေအနေနဲ့အစိုးရပိုင်းရုပ်သံရေဒီယိုသတင်းစာတွေကနေလွှင့်ထုတ်ဖော်ပြပေးမယ်စီယုံမဲဆွဲအကြောင်းအရာတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစင်စါဖြတ်တောက်ခြင်းမှာတကယ်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အသီးသီးဟာ2010မှာရော2015မှာပါခုလိုပဲလုပ်ကင်ခဲ့ဘူးတာဥပဒေအရလေကော်မရှင်ကိုအဲ့လိုလုပ်ပိုင်ခွင့်ပေးထားလေတော့ရွေးကောက်ပွဲဆိုင်ရာဥပဒေနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေတွေပြင်ဆင်နိုင်မှနောက်ရွေးကောက်ပွဲတွေမှာအဲ့ဒီပြဿနာပြေလည်နိုင်ပါလိမ့်မယ
်ခုလိုမဲဆွယ်စီယိုရေးကာလကိုထီလက်ရောက်တိုက်ခိုက်မှုတချို့ရှိခဲ့ပြီးလူစုလူဝေးနဲ့အကြမ်းဖက်မှုတစ်ခုကတော့မကွေးတိုင်းမြိုင်မြို့နယ်မှာဖြစ်ပွားခဲ့ပါသေးတယ်ဒီပြဿနာတွေကတချို့ကိုနိုင်ငံရေးပါတီတွေလက်မှတ်ရေးထိုးထားတဲ့ COC အရဖြေရှင်းတာကော်မရှင်ကဖွဲ့စည်းပေးထားတဲ့အငင်းပွားမှုဆိုင်ရာခေါ်ယိုးတွေကနေတစ်ဆင့်ဖြေရှင်းတာတချို့ဒီဇယ်ဥပဒေတွေအရဖြေရှင်းတာမျိုးလုပ်ပြီးကြော်ဖြတ်နေကြပါတယ်သိပ်မကြခင်တုန်းကတော့ COVID-19 အခြေအနေကြောင့်ရွေးကောက်ပွဲနောက်ဆုတ်ပေးဖို့ပါတီတချို့ကတောင်းဆိုခဲ့ကြပါသေးတယ်ဒါပေမဲ့ဒီကနေ့အချိန်မှာတော့ COVID-19 ပြဿနာရွေးကောက်ပွဲဆိုင်ရာအငင်းပွားမှုနဲ့ပြိပခတ်ပြဿနာတချို့ရှိနေတဲ့တိုင်အောင်ဘယ်အမတ်လောင်းဘယ်ပါတီကမှရွေးကောက်ပွဲကနေသပိတ်မောက်ထွက်ခွာဖို့မကြိုးစားပဲရှင်ပြိုင်ဖို့ပဲပြင်ဆင်နေကြတာကိုကြည့်ကြင်အားဖြင့်2020ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်သိမ့်မယ်လို့ပြောလို့ရကြောင်းပါ
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတပုတ်ကိုလည်းနှားဆင်ကြရမှာဖြစ်ပါရင်နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြပြပေးသွားခြင်းပါရင်စည်းစွားဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခက်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ဂျေဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့တော်ရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးဂျေဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့တော်ရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ဂျေဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှာနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီမှာ VOA ကိုဆက်တင်လာတဲ့သောရရှင်တွေကတယောက်ရေးလာတဲ့စာလေးမှာတော့သောရရှင်မူခွေလို့ရေးထားပါတယ်အင်္ဂလိပ်လိုပေါင်းထားတဲ့အတွက်ကြောင့်မလို့ဒီမှာဒီအတန်ထွက်မှားမယ်လို့တော့ထင်ပါတယ်ဒီသောရရှင်က
မင်္ဂလာပါ VOA ကျွန်တော်ဒီစာကိုအစမ်းသဘောနဲ့ရေးကြည့်တာပါနီးပညာကိုနားမလဲတော့ဒီဖုန်းထဲကရှိတဲ့မြန်မာစာနဲ့ပဲရေးကြည့်တာပါဒါကဇော်ဂျီလာယူနီကုတ်လားမသိလို့သိပြစီဒီဖုန်းနဲ့အဆင်ပြေရင်တော့နောက်ဆိုရင်စာတွေအများကြီးထပ်ရေးဦးမှာပါဘဟုသုတရစရာတွေပေါ့အားလုံးကျမ်းမာချမ်းသာပါစေ
ဟုတ်ကဲ့ဒီတော်ရရှင်ကိုပြန်ချပေးချင်ပါတယ်အခုရေးလာတဲ့စာခါယူနီကုတ်ဖြစ်ပါတယ်ဒါမဲ့ဒီယူနီကုတ်နဲ့ပဲရေးရေးဇော်ဂျီနဲ့ပဲရေးရေးကျမတို့ပြောရင်မြန်မာပိုင်းကပဲစာနဲ့ပဲရေးရေးတော်ရရှင်ရဲ့စာတွေကိုဖတ်လို့ရပါတယ်ပြောထားတဲ့အတိုင်းပဲနောက်ထပ်စာရည်ရေးဦးမယ်ဆိုလို့လည်းကျွန်မစောင့်မျှော်နေပါမယ်နော်။ view ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ sign new ဘွာဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ view ရေဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေဗျာ။အစဉ်အားပေးနေတဲ့တောင်ကြီးသားကျွန်တော် sign ရွယ်ပါပါတဲ့။ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ရှင်။ view ကိုမကြမကြစာရေးလာတဲ့ကိုမောင်ဝင်းကလည်းအခုတခါ messenger ကနေပြီးစာလေးရေးပို့လာတာပါ။ view အဖွဲ့သားတွေအားလုံးကျန်းမာကြပါစေ။အများကြီးတည်ပိုးနိုင်ပါစေ။လက်ရှိယောဂအခြေအနေအခက်အခဲမျိုးစုံသတင်းတွေထုတ်လွှင့်ပေးနေလို့အထူးပဲကျေးဇူးတင်ပါတယ်။ TV သတင်းလောကထုတ်လွှင့်မှုအချိန်ကိုနည်းနည်းတိုးပေးပါနဲ့။သတင်းတွေအမြင်နှာထောင်အားပေးလှည့်ပါအောင်မြင်ပါစေဆိုတော့အခုလိုစာရေးလာပါတယ်
။မင်္ဂလာပါ VOE အဖွဲ့သားများအားလုံးကျန်းမာကြပါစေ။ TV သားများရဲ့အကျိုးကိုသိဖို့နိုင်ကြပါစေဗျာ။အချိန်နဲ့တပြေးညီမြန်မာသတင်းနိုင်ငံတကာသတင်းတွေတင်ဆက်ထုတ်လွှင့်ပေးနေလို့နားထောင်ရတာဗဟုသုတပညာတွေလည်းရပါတယ်။အထူးသဖြင့်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှောင်ရံဆောင်ရံအသိပညာပေးများများတင်ဆက်ပေးစေချင်ပါတယ်။နေစုံနယ်ပြားတိုင်းရင်းသားအများစုက VOA သတင်းမှတစ်ဆင့်အသိပညာတွေရနိုင်ကြလို့ပါ။ပြည်တွင်းပြည်ပရဲ့အခြေအနေကိုသိရတော့နေထိုင်သွားလာဆင်ရင်စရာသတိထားစရာတွေကြောက်ပါ။သတင်းတွေကိုအမြဲနားထောင်နေပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်။အောင်မြင်ပါစေ VOA
။ဟုတ်ကဲ့ပါ။အားပေးတဲ့ဆိုတဲ့အတွက်ကျေးဇူးတင်ပါတယ်ကိုမောင်ဝင်းရေ။အခုလောလောဆယ်အချိန်တိုးပြီးတော့ထုံ့လွှင့်ပေးဖို့အတွက်ဆိုရင်တော့ကျမတို့ကအမေရိကန်ပြည်အောင်စုမှာသောရရှင်တွေအားလုံးလည်းသိကြတဲ့အတိုင်းပဲကိုဗစ်ရောဂါအရေးပေါ်အခြေအနေကြောင့်ကျမတို့အဖွဲ့သားတွေအားလုံးနေအိမ်တွေကနေပြီးတော့အလုပ်လုပ်နေကြရတာဖြစ်ပါတယ်နော်ဘယ်သူမှရုံးကိုမတက်ရဘဲနဲ့အဝေးကနေပြီးတော့အွန်လိုင်းကနေလမ်းပြီးတော့အလုပ်လုပ်နေကြတာပါလောလောဆယ်တော့ကျမတို့အချိန်တိုးပြီးတော့ထုံ့လွှင့်ပေးဖို့အစီအစဉ်မရှိသေးပါဘူးလို့ပြောချင်ပါတယ်ဒါမဲ့ကျမတို့ radio အစီအစဉ်တွေကိုတနေ့နှစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပြီးတော့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီတိုင်းမှာထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုမမီလိုက်ဘူးဆိုရင် DVB ရုပ်သံကနေပြီးတော့လည်းည9နာရီတိုင်းမှာပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။ဒီလိုမျိုး VOA ထုတ်လွှင့်ပေးချက်တွေဖြင့်ကျမတို့ VOA အစီအစဉ်တွေကိုမျိုးစိမရုပ်မြင်သံကြားနဲ့ Fortune TV တို့မှာလည်းဖမ်းယူကြည့်ရှုနိုင်ပါတယ်နော်။အားပေးတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ်။သောရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်၁၂နာရီနောက်တစ်နှစ်အစီအစဉ်မပြောင်းရင်အထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ရင်တော်ဆိုတဲ့တောရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းညမ်းစွာနေထိုင်ကြစီလိုပါ रे ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းညမ်းကြပါစေဆိုပြီးတော့တရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကုညီဖို့သားရအေဂျင်စွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ် VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOA Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOA ကိုအမှတ်ပေးသွားတာပါတင်တန်းဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုင်းနားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါအားပေးလျက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ VOA လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာဒီသူရဲ့ဒီပါစေလို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့တော်ရရှင်မှာချင်းနာမည်ဖြစ်ပါလိမ့်မယ်နော်။ကျမအတန်ထွက်တာမှားခဲ့ရင်ခွင့်လွတ်ပါရှင်။သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးမကိုကျမမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ။ VOA BBC ကို iPhone Postcard နဲ့နားဆင်ပါတယ်။ VOA ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလုံးအားတဲ့အချိန်မှာနားဆင်နိုင်တာ VOA ကိုအမြဲတမ်းအပင်းနေပါရဲ့နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနီးပညာသစ်တွေပေါ်လာလို့ဟိုးရင်တော့ကတုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့အွန်လိုင်းကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချမ်းကိုထုတ်လွှင့်ပို့ပေးရတာမလို့အွန်လိုင်းကနေပြီးတော့တိတ်မကျေပြန့်သေးခင်တော့ကဆိုရင်တော့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအာရှဒေတာကပဲဖန်ယူနားဆင်နိုင်လို့ဒီဘက်ကနေဖမ်းယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်။အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အဆင်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အဆင်ပြေသွားရပါတယ်။ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစုံတရာရှိခဲ့ရင်ချက်ချင်းစာလန့်ရေးပြီးတော့အကြောင်းကြားပေးပါဦးလို့မှာချင်ပါတယ်နော်။အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဖွင့်လာတဲ့သောရရှင်နေထဲမှာတော့ဒီ Facebook မှာဈေးကြီးလွန်းလို့မတက်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့သောရရှင်ဆာကိုလည်းဖော်ပြပေးကြပါတယ
် Facebook လူမှုကွန်ရက်ကိုအသုံးပြုနေခိုင်မှာ data အသုံးပြုခရီးအချိန်တိုမိနစ်ပိုင်းလေးအတွင်းမှာပဲဝန်ဆောင်ခရီး video file တောင်းမှမထိမတို့ရဲလောက်အောင်ဖြစ်နေပြီစာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှကြက်တထောင်ဆိုရက်မကူးပါဘူးဗျဝန်ဆောင်ခပေးချေလိုက်ရတာခဏမှခဏလေးပါပဲဗျစေနာရင်ခံဖြောင်းတဲ့တဲ့မှ၍အကြောင်းမှန်အကျိုးမှန်ဆောင်ကျဉ်းနိုင်ကြပါစေ။တယ်လီနောမှာဆရာဆရာကြီးများခင်ဗျာ။ဟုတ်ကဲ့ကျေးဇူးတွေတင်နေလေးပါ
။ Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet စီးတွေတိတ်ကိုဈေးကြီးလာပါတယ်ဆိုတော့ဒီသောရရှင်တယောက်ညှိလာတာပါ။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ဖ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ဒီရောဒါရှင်နေကိုဒါရရှင်တယောက်တောင်းထားတဲ့တချင်နဲ့ဖြောပြပေးကြပါလိမ့်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်တောင်းလာတာဖြစ်ပါလိမ့်။ပြင်းဦးလွင်မျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တချင်လေးတောင်းဆိုခြင်းပါလိမ့်တဲ့။ကျေးသီးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်းအောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါလိမ့်တဲ့။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြီးတော့လဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
လူချင်းနာတွေကုန်းတန်းယူသွားပါ။ငါတို့တစ်ခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ချောင်းမသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတခုတာနာတိတိချာချာတီချီစွာချစ်ထားသမျှနောက်ကျောကမြင်ထိုးတဲ့ဒါစေပေါ်လိုက်တာနာချင်မှပစိတမှုမရှိတဲ့ဒီတာကိုမပြန်လဲကနှုတ်လို့ယူပါရှိသမျှအကုန်ပေါ်အခါရှိနေသူရင်ကိုစုံကန်ထွားသွားပါနေတိုင်းစောက်ကနေစပါအပါတယ်အပါတို့ချိန်နေတဲ့တော့လေI'm a natural
သိဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်ပြန်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရအောင်မကြည့်ရှုလိုက်ရအောင်ဆိုတော့ VOA ရဲ့ internet အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်
။မနာနဲ့တိတ်ခပ်ရ
အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်တွေကဥရေထဲမှာရှောက်သွားနိုင်တဲ့ခူရားကောင်နဲ့တူတဲ့ဆဲရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ကမ္ဘောဒီးယားနိုင်ငံကကြွက်တစ်ကောင်ကိုမိုင်းရှာတာတော်တဲ့အတွက်ရွှေတစိမ့်စုချီးမြှင့်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ပြူထွေးတို့ကတင်ဆက်ထားပါတယ
်။ဆွစ်ဇာလန်နိုင်ငံကသိပ္ပံပညာရှင်တွေဟာခန္ဓာကိုယ်တွေကဥရေထဲမှာရှောက်သွားနိုင်တဲ့ခူရားကောင်နဲ့တူတဲ့ဆဲရုပ်တစ်မျိုးကိုတီထွင်လိုက်ပါတယ်။ETH Zurich တက္ကသိုလ်သိပ္ပံပညာရှင်ပွဲလုံကျောင်းသားတွေကတီထွင်တာဖြစ်ပြီးတော့ခန္ဓာကိုယ်အထွန်းပိုင်းကိုအပြင်ကခွဲစိတ်စရာမလိုပဲကုသမှုပေးနိုင်ဖို့တီထွင်ခဲ့တာပါဒီဆက်ရုပ်ဟာခွေအားကောင်တွေလမ်းလျှောက်တဲ့ပုံစံကိုအတူယူထားတာဖြစ်ပြီးတန်လိုက်လှိုင်းနဲ့ထိမ့်ချုပ်ရွေလျားနိုင်ပါတယ် ခန္ဓာကိုယ်အတွင်းမှဥထဲမှာလေးဆီလီယားလို့ခေါ်တဲ့အမွှေးမြင့်သေးလေးတွေသုံးပြီးအမုံမွားတွေကိုယွေလျားစေတဲ့အတွက်ဒီဆက်ရုပ်ကိုဥထဲမှာအလိုက်တင်ယွေလျားစေဖို့ဖန်တီးခဲ့တာပါ။နောက်ကျရင်တော့ဥထဲမှာသွားနိုင်တဲ့ဆက်ရုပ်မျိုးဆက်တွေကိုတီထွင်နိုင်မှာဖြစ်ပြီးရှုပ်ထွေးတဲ့ဆေးကုသမှုတွေကိုခွဲစိတ်စရာမလိုပဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းတီထွင်သူပါတကူကျောင်းသားတို့ကပြောပါရဲရှင်။
လူကြိုက်များတဲ့ဂျပန် Enemy Cartoon Mobile Suit Gundam အနှစ်40မြောက်အထိမှန်အပန်းဖြေကစားကွင်းတစ်ခုဖွင့်ပွဲမှာပြသဖို့အတွက်ဆက်ရုပ်ကြီးတရုတ်ကိုစမ်းသပ်ခဲ့ပါတယ်။ပေ60နီးပါးမြင့်ပြီးအလေးချိန်25တန်ရှိတဲ့ဒီဆက်ရုပ်ကြီးဟာလက်တွေခြေတွေတဖြည်းဖြည်းချင်းလှုပ်ရှားနေပြီးဒူးထောက်ချလိုက်တာကိုဗီဒီယိုထဲမှာတွေ့နိုင်ပါတယ်။စက်တင်ဘာလ21ရက်နေ့ဒီဗီဒီယိုကိုတင်လိုက်ခရဲကကြီးစုသူပေါင်း6တန်းကျော်ရှိသွားပါပြီ။ Evolving G Company ကဖွင့်လှစ်လိုက်တဲ့Gundam Factory Yokohama ကစားကွင်းမှာဒီဆက်ရုပ်ကြီးကအဓိကဖြစ်လာမှာပါ2014ခုနှစ်ခေတ်ကစတင်တည်ဆောက်ခဲ့တဲ့ဒီဆက်ရုပ်ကြီးနဲ့ကစားကွင်းကိုအော်တိုဘာလာမှာဖွင့်ဖို့စီစဉ်ခဲ့ပေမဲ့လည်းကိုရိုနာကပ်ဘေးကြောင့်ရပ်ရွှေ့ခဲ့ရပြီးဒီနှစ်ဒီဇင်ဘာလအတွင်းမှာတော့အကန့်အသတ်နဲ့ပြန်ဖွင့်နိုင်မယ်လို့ကုမ္ပဏီကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံကကျွဲတကောင်ကိုမန်းရှာတော်တဲ့အတွက်ရွှေတစိမ့်စုချင်းမြင်လိုက်ပါတယ်မကဝါဆိုတဲ့ကြွက်ကလေးဟာပြီးခဲ့တဲ့9နှစ်အတွင်းမြေမြုပ်မိုင်း39လုံးမပောက်ကွဲပဲကျန်ခဲ့တဲ့စစ်လက်နက်ပစ္စည်း28ခုကိုအနံ့ခံရှာဖွေပေးနိုင်ခဲ့တဲ့အတွက် UK နိုင်ငံကသတိဆန်ပရိုက်တာအဖွဲ့ကရွှေတစိမ့်ချီးမြှင့်လိုက်တာပါတတိရှိရှိလူသက်တွေကိုကယ်ဆယ်ပေးခဲ့ပြီးတာဝန်ကျေပွန်တဲ့အတွက်ပေးတာလို့ Britain ပရိုက်တာအဖွဲ့ PDSA ကပြောပါတယ်ဒီဖွဲ့ကပေးတဲ့စုကိုအရက်သားသတိဆန်တကောင်လေးနဲ့ပထမဆုံးရတာလည်းဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာစစ်အတွင်းကကြံခဲ့တဲ့မြေမြုပ်မိုင်းတွေကိုဖော်ထုတ်နိုင်ဖို့အတွက်တန်ဇန်နီးယားခြေဆိုင်အစိုးရမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ APOPO ကအာဖရိကကျွတ်တွေနဲ့ကြိုးပမ်းနေတာပါကမ္ဘောဒီးယားနိုင်ငံမှာပြည်တွင်းစစ်ဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့ပြီးကမ္ဘာပေါ်မှာမိုင်းကြောင်ခြေပြက်လက်ပြက်ဖြစ်တဲ့သူအများဆုံးရှိတဲ့တိုင်းပြည်ဖြစ်ပါတယ်ကျွတ်တွေနဲ့မိုင်းအနှက်ခန္ဓာဟာတတ်တူရှာဖွေရေးကိရိယာနဲ့ရှာဖွေတာထက်မြန်ဆန်ပြီးအကောင့်သေးတဲ့အတွက်နေမိပေမဲ့လည်းမပေါက်ကွဲစေပါဘူးရှင်
ပြီးခဲ့တဲ့တနင်္ဂနွေနေ့အော်တိုဘာလ4ရက်နေ့ဟာကမ္ဘာတိရိစ္ဆာန်များနေ့ဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံကအိမ်မွေးတိရိစ္ဆာန်ပိုင်ရှင်တွေဟာကားတွေပေါ်ကနေသူတို့ရဲ့တိရိစ္ဆာန်တွေကိုကောင်းချီးမင်္ဂလာခံယူစေခဲ့ပါတယ်ကိုရိုနာကပ်ရောဂါကာလဖြစ်တဲ့အတွက်အခုလိုကားပေါ်ကနေပဲကက်သလစ်ဘုန်းတော်ကြီးရဲ့ရေဖြန်းကောင်းချီးမင်္ဂလာကိုခံယူခဲ့ကြတာပါကျောင်းတွေခွေးတွေကျက်တူရေးတွေဟာကားတွေပေါ်မှာသခင်နေနဲ့အတူလိုက်ပါလာပြီးဘုန်းတော်ကြီးရဲ့ရေဖြန်းမင်္ဂလာခံယူခဲ့တာပါပိုင်ရှင်ဖြစ်သူတွေကလည်းအခုလိုရေဖြန်းလိုက်မှကံကောင်းစေမယ်ကျန်းမာစေတယ်လို့ယုံကြည်ကြတာပါ။အော်တိုဘာလ4ရက်နေ့ဟာတိရိစ္ဆာန်တွေကိုစောင့်ရှောက်တဲ့ကက်သလစ်သူတော်စင် Saint Francis of Assisi ရဲ့နေ့လည်ဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဝါရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဒီနေ့မှာ 38.2 တန်းနဲ့သေဆုံးသူ 1 တန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ American ပြည်ထောင်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံသူ 9.8 တန်းကျော်နဲ့သေဆုံးသူ 13,400 ကျော်ရှိပြီးကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။အိန္ဒိယနိုင်ငံကတော့ 9 တန်းကျော်နဲ့ဒုတိယနေရာမှာရှိနေပြီးဘရဇိုးနိုင်ငံကတော့ကူးစက်သူ 5 တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ဒီနေ့အော်တိုဘာ 17 ရက်နေ့ဟာအပြည်ပြည်ဆိုင်ရာမိန့်ကလေးများနေ့ဖြစ်ပါတယ်။အခုလိုကမ္ဘာတစ်ဝန်း COVID-19 ကပ်ရောဂါကြာရောက်နေတာနဲ့စီးပွားရေးကျဆင်းမှုတွေရှိနေတဲ့နှစ်အတွင်းမိန်းကလေးတွေအတွက်စိန်ခေါ်မှုတွေကိုပိုပြီးတော့ဖြစ်စေတယ်လို့ကုလသမဂ္ဂကပြောပါတယ်။မိန်းကလေးငယ်တွေရဆိုင်နေရတဲ့အခက်အခဲတွေဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ပိုပြီးတော့ဆိုးဝါးစေခဲ့တယ်လို့လည်းကုလသမဂ္ဂကဆိုပါတယ်။ဒီထဲမှာပညာရေးအရွယ်မရောက်သေးခင်အိမ်အောင်ခြားထားမှုအိမ်တွင်းကြံဖတ်မှုနဲ့စီးပွားရေးဆရာတွေပါဝင်တယ်လို့လည်းဆိုပါတယ်ခင်ဗျာ။တနင်္ဂနွေနေ့ညပိုင်းအတွက်အစည်းအဝေးတွေကတော့ဒီလောက်ပါပဲ။COVID-19 ရေးပေါ်အခြေအနေရဗီမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုလက်လုံးမှယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီစီစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ် VOE စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington.